ပြီးခဲ့တဲ့ဩဂုတ်လကရခိုင်ပြည်နယ်ကနေရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံစေဖို့အခြေဆက်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုအမေရိကန်စိုးရကကျေကျေပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းဖိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတာမှန်ကန်ကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနကအတည်ပြုပြောကြားခဲ့တယ်လို့ HRW လူခွင့်အဖွဲ့ကြီးကလည်းကြိုဆိုလိုက်ပါတယ်။အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့နှစ်ဩဂုတ်လကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့ရခိုင်ပြည်နယ်မောင်တော်ရဲစခန်းတွေကိုဝင်တိုက်ခဲ့တဲ့နောက်ဆက်တွဲအဖြစ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်9သိန်းရှိရာ Cox ဘဇားမှာအမေရိကန်နိုင်ငံသားရေးဌာနဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကမလနှစ်ဧပြီလကသွားရောက်စစ်ဆေးခဲ့တဲ့အကြောင်းအမေရိကန်အစိုးရအရာရှိတွေကကူကားပြီးရိုက်တာသတင်းမှဖော်ပြထားတာဖြစ်ပါတယ်။အခုလိုအမေရိကန်ရဲ့စုံစမ်းစစ်ဆေးမှုကို Human Rights Watch အဖွဲ့ရဲ့အာရှအရာဦးဆောင်ဒါရိုက်တာ Brad Adams ကကြေညာလိုက်ပါတယ်။
Well, we're very pleased that the United States is investigating the United Nations.
American Sura ga aku lu sun sit chi ga wo chu so ba de. Kulathamak a chele sha phu ye phwe ga lu khun ye council ye tawon pe che ya sun san sit chi ni de lu. Human Rights Watch a paw win NGO phwe tawon mya ga le sun san sit chi mu le pi lu kha cha da phit ba de. Gwa daw ma shi ye naingan ji rue ga de kisa ko a le tha kain twe cha bu a ye chi ba de. A tu thapin lu nyu ye council phwe win naingan rue ga a le tha bu lu wa ba de.ဒီတိရမကူမှာလေအဖွဲ့ဝင်နိုင်ငံတွေအဲ့ဒီဒေသကိုသွားကြဖို့ရှိပါတယ်။လူမျိုးရင်းကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရိုဟင်ဂျာပြည်ပခအကြောင်းအသေးအချာအချက်လက်တွေသိနိုင်မှာပဲမြန်မာနိုင်ငံကို ICC ရုံးတင်တင်သလားမြန်မာစစ်တပ်ရဲ့အစင်းနဲ့အရာရှိတွေဒါမှမဟုတ်အရသာအစိုးရအပေါ်တန်ခါပိတ်ဆို့မှုချမှတ်တင်တာဆိုတာကိုဆုံးဖြတ်စေနိုင်မှာဖြစ်ပါတယ်
။နိုင်ငံကြ ాయి ဌာနရဲ့စွန့်စမ်းစစ်ဆေးရေးအဖွဲ့ဝင်20တို့ဟာနိုင်ငံတကာဥပဒေတွေပြင်ပြည်မှုဆိုင်ရာဥပဒေနောက်ခံတွေရှိကြပြီးရဝန္ဒာနဲ့ယူကိုစလာဗီးယားနိုင်ငံဟောင်းတွေကိုခုံရုံးတင်ခဲ့စဉ်ကပါဝင်လှုပ်ဆောင်ခဲ့ကြသူတွေလည်းဖြစ်ပါတယ်။ဒါအပြင်ဆူဒန်အစိုးရပေါ်စီးပွားရေးကတင်ခပိတ်ဆို့မှုချမှတ်ပြီးလူမျိုးတုံးသတ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်ကထုတ်ပြန်ကြေညာနိုင်ခဲ့တဲ့2004ခုဆူဒန်ရဲ့ဒါဖောခရိုင်မှာရက်စက်ကြမ်းကြုတ်မှုတွေကျူးလွန်စဉ်ကစုံစမ်းစစ်ဆေးမှုတွေမှာပါဝင်ခဲ့တဲ့အမေရိကန်မှုရင်းဆိုင်ရာစီပညာကျွမ်းကျင်ပညာရှင်တွေလည်းဒီစုံစမ်းမှုမှာပါဝင်ခဲ့တာဖြစ်ပါတယ် Human Rights Watch အဖွဲ့ရဲ့ Brad Adams ကတော့ခုလိုကျွမ်းကျင်သူတွေပါဝင်တဲ့စုံစမ်းစစ်ဆေးမှုကနေထွက်ပေါ်လာတဲ့အထောက်အထားတွေဟာမြန်မာအစိုးရကိုအရေးယူနိုင်ဖို့အထောက်အကူပြုစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းခုလိုပြောပါတယ
် They went and found experts as they should. This is what responsible government should do.
တော်ပြီးရဆိုရတဲ့အနေနဲ့စစ်စီရမှာကြမ်းကျင်နားလေတဲ့သူတွေကိုအသုံးပြုရမှာဖြစ်ပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းဒီလိုလူတွေကိုပဲအသုံးပြုတာပါ။ဒါကြောင့်ဒီလူခွင့်ရဲ့ကျူးလွန်ချိုးဖောက်မှုတွေဟာပမာကန်ဘူးလို့မြန်မာအစိုးရကစက်ငင်းလို့ရနိုင်မှာမဟုတ်တော့ပါဘူး
။ခုလိုစုံစမ်းစစ်ဆေးမှုအသေးစိတ်အချက်လက်တွေရိုက်တဲ့တင်းမှာဖော်ပြခြင်းနဲ့ပတ်သက်လို့မှန်ကန်ကြောင်းနိုင်ငံသားရေးဌာနအစိုးရအရာရှိတဦးက VOA ကိုအတည်ပြုပြောကြားခဲ့တယ်လို့မြန်မာအစိုးရနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကိုယ်နိုင်ငံတွင်မှရှိနေသူတွေအားလုံးရဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးပြစ်မှုကျူးလွန်သူတွေကိုလည်းအေးအေးနိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းပြောကြားခဲ့ပါတယ်။အမေရိကန်စုံစမ်းစစ်ဆေးသူတွေဟာကော့ခ်စ်ဘဇားရှိဒုက္ခသည်စခန်းမှာရိုဟင်ဂျာအမျိုးသမီးနဲ့အမျိုးသားပေါင်း1000ကျော်တို့ကိုတွေ့ဆုံမိ мян ခဲ့တာဖြစ်ပါတယ်။ခုလိုအသေးစိတ်အချက်လက်တွေကိုကြောက်ယူရမှာနယ်မြေရှင်းလင်းရေးမှာပါဝင်ခဲ့တဲ့လုံခြုံရေးတပ်တွေရဲ့အသေးစိတ်အချက်လက်တွေကိုလည်းမိမြန်ကြတယ်လို့ဆိုပါတယ် Brad Adams က
I know that the United States is looking at individual responsibility so they're looking for the names of
American soldiers
ကတော့
ဒီမှာကျွန်တော်တို့တောင်းရှိတဲ့မြန်မာစစ်အရာရှိတွေရဲ့နာမည်တွေစစ်သားတွေရဲ့နာမည်တွေ uniform မှာတက်ထားတဲ့တစိတ်တွေစစ်တပ်ရဲ့အမိန့်ချမှတ်တဲ့စနစ်တပ်ခွဲတွေရဲ့တစိတ်တွေဒီတပ်ခွဲတွေကဘယ်သူအမိန့်အောက်မှာရှိတယ်ဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါဒီစုံစမ်းတွေ့ရှိချက်အရာပေါ်ပိုင်းကဘယ်သူမှတာဝန်ရှိရဲဆိုတာအဖြေထွက်လာမှာပါရွာတွေကိုမိရှုတာတွေတက်ပြတ်တာတွေအာရမပြုကျင့်တာတွေကိုကျူးလွန်ခဲ့ကြတဲ့စစ်သားတွေဟာဘယ်တရင်မှုအောက်မှာရှိနေလဲဆိုတာကိုသိနိုင်မှာဖြစ်ပါတယ်ဒါကြောင့်ဒီစုံစမ်းတွေ့ရှိမှုတွေဟာမြန်မာအစ်စ်မြင့်စစ်အရာရှိတွေအတွက်အန္တရာယ်ရှိစေနိုင်ပါတယ
်အမေရိကန်နိုင်ငံသားရေးဌာနရဲ့ခုလိုစုံစမ်းစစ်ဆေးမှုတွေကိုပြန်လည်စီစစ်ပြီးမေလဒါမှမဟုတ်ဇွန်လစောစောပိုင်းမှာစီရင်ခံစာပြုစုဖို့ရှိကြောင်းသိရပါတယ်ထရမ့်အစိုးရအနေနဲ့ဒီအစည်းအဝေးကိုအများသိအောင်ထုတ်ပြန်မလား ဒါမှမဟုတ်တွေ့ရှိချက်တွေကိုမြန်မာအစိုးရအပေါ်တန်ခါပိတ်ဆို့မှုအစ်စ်တွေချမှတ်ဖို့အသုံးပြုမှလားဒါမှမဟုတ်နိုင်ငံတကာခုံရုံးတင်နိုင်ဖို့အကြံပြုမှလားဆိုတာကတော့သက်ကွဲစွာမသိရသေးပေမဲ့ဒုဟင်ကြားဒုက္ခတဲ့အရေးနိုင်ငံတကာနှိုးချမှုရှိစေဖို့နဲ့အမှန်တရားထုတ်ဖော်နိုင်ဖို့အပြင်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့တွေ့ရှိချက်တွေဟာအထောက်အကူပြုလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလေးနိုင်ငံခြားရေးဌာနကပြောခဲ့ပါတယ်ရှင်
ဒေါ်လာလတန်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ